ဗြိတိန်နိုင်ငံလန်ဒန်မြို့တော်အနောက်ပိုင်းက24ရက်မြင့်အဆောက်အုံမှာမိကြီးဂျန်လောင်ချွမ်းနေပြီးမိသက်သမားတွေဆက်လက်နှိမ့်သက်နေသေးပါတည်ဆုံးသူ6ဦးကိုအတီးပြုနိုင်ပြီလို့လန်ဒန်ရဲမှူးစတော့ကန်ဒီကပြောပါတယ်ဒါပေမဲ့လာမယ့်ရက်တွေအတွင်းရှင်းလင်းဆောင်ရွက်ရမှာတည်ဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့လည်းလန်ဒန်ရဲမှူးကပြောပါတယ်မိကုန်းမှော်နေတဲ့သူတွေပါဝင်ဒဏ်ရာရသူ50ရုပ်ကိုစေယုံပို့ထားရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်လန်ဒန်အနောက်ပိုင်း North Kensington က Grenfell Tower မှာမိလောင်တာဖြစ်ပြီးဒီအဆောက်အုံမှာအင်ကန်ပေါင်း140ရှိပြီးလူပေါင်း50လောက်နေထိုင်နေကြတာလို့တာဝန်ရှိသူတွေကပြောပါတယ်ဒီကနေ့ဗိုလ်တော်ဦးနေ့မနက်ပိုင်းပျောက်ဆုံးနေသူတွေထဲမှာလေငင်တွေလည်းပါဝင်ပါတယ်အဆောက်အုံရဲ့ထက်တွေထဲမှာမိဆာလောင်တဲ့အချိန်မှာပဲအော်ဟစ်အကူကြီးတောင်းတွေကြားခဲ့ကြရတယ်လို့ပိတ်မိနေသူတွေကလည်းကဲစေးအကူကြီးတောင်းတဲ့အနေနဲ့လက်ကင်ဖုံးတွေကမိတွေဖွင့်ပြီးပရင်ပေါက်တွေကနေအချက်ပြနေကြတာကိုတွေ့တယ်လို့အနီးနားမှာနေသူတွေကပြောပါတယ်အဆောက်အုံမှာနေထိုင်သူတချို့ကတော့ကလေးငယ်တွေကိုချီထားကြတာကိုပရင်ပေါက်ကနေတွေ့နေရတယ်လို့အထက်နေမှာနေသူတချို့ကတော့အောက်ကိုခုန်ချကြတာလည်းတွေ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ဒီကနေ့ဗိုလ်တော်ဦးနေ့မနေ့စင်တိုင်းလောက်ကစားပြီးမီးလောင်နေတာဖြစ်ပြီးအဆောက်အုံကြီးအတွင်မြင်းမြန်ကူးဆက်လောင်ကျွမ်းခဲ့တာပါ။ဘယ်ကနေစပြီးမီးလောင်ခဲ့လဲဆိုတာနဲ့ဘာကြောင့်ဒီလောက်မြင်းမြန်မီးကူးဆက်လောင်ကျွမ်းတယ်လဲဆိုတာကိုပြောဖို့တော့စောလုံးသေးတယ်လို့မီးလောင်မှုကိုစုံစမ်းစစ်ဆေးနေသူတွေကပြောပါတယ်။မီးလောင်တဲ့အဆောက်အုံကနေကယ်ထုတ်လာသူတချို့ကတော့မီးလောင်မှုအချက်ပြတဲ့မကြားခဲ့ဘူးလို့ဆိုပါတယ်။ဒီကနေ့မနက်ပိုင်းတနားရီလောက်မှာမီးဆက်လောင်ချိန်မှာပလတ်စတစ်ညှော်နှက်တွေထွက်ခဲ့တယ်လို့လည်းပြောပါတယ်ခင်ဗျာ။